ဩဂုတ်လ18ရက်နေ့ကလူ20ရဲ့မင်းသေဆုံးခဲ့တဲ့ဘန်ကောက်မြို့ကဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတန်လျာရှိသူကိုဖမ်းဆီးလိုက်နိုင်ပြီလို့ထိုင်းရဲတပ်ဖွဲ့ကပြောပါရတယ်။အဲ့ဒီသူကိုဘန်ကောက်မြို့စင်ကြေးဘုံမှာဒီကနေ့ဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကပြောပြီးသူငှားနေထိုင်တဲ့အခန်းမှာဘုံလုတဲ့ပစ္စည်းကိရိယာအချို့ကိုရဲတွေကရှာဖွေတွေ့ရှိခဲ့ပါရတယ်။ဖမ်းဆီးခံခဲ့ရသူဟာအသက်28နှစ်အရွယ်တူရကီနိုင်ငံသားအဒမ်ကရာဒက်ဖြစ်တယ်လို့ရဲတွေကပြောဆိုကြောင်းဘန်ကောက်အခြေစိုက် VOA သတင်းတောက်စတီဖ်ဟာမန်ကပြောပါရတယ်။ဘန်ကောက်မြို့လေကလူစီကားရအေယာဝန်နှစ်ဖျားเจ้าမှာဘုံပေါက်ကွဲတာနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးတော့မရှိသေးပါဘူး။တည်ဆုံးဒဏ်ရာရသူတွေထဲမှာကဘာလက်ခီးသွားတချို့လည်းပါဝင်ပြီးတော်တော်များများလည်းထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အစောပိုင်းကတော့ထိုင်းရဲတပ်ဖွဲ့ဟာဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးအဓိကတန်ရာရှိသူတဦးရဲ့ပုံချမ်းကိုထုတ်ပြန်ခဲ့ပါတယ်။အသက်ငယ်ငယ်မျက်နှာတွယ်တွယ်မုတ်စိတ်နဲ့မျက်မှန်ဝန်းတက်ထားသူရဲ့အမျိုးသားရဲ့ပုံကိုရဲတပ်ဖွဲ့ကထုတ်ပြန်ခဲ့တာပါ။CCTV လုံခြုံရေးကင်မရာကနေရိုက်ကူးထားတဲ့ပုံမှာတော့နတ်ဖျားချောင်းဝင်းနေကခုံရှိအောင်မှာကြောဘိုးအိတ်ကိုထိုးထည့်ပြီးထွက်ခွာသွားသူတယောက်ရဲ့ပုံကိုတွေ့ရပြီးတူထွက်သွားပြီးမကြခင်မှာဘုံပေါက်ကွဲခဲ့တာပါ။တာဝန်ရှိသူတွေကတော့ဒီဘုံကွဲတိုက်ခိုက်မှုကိုတယောက်တည်းလုပ်တာမဟုတ်ဘူးလို့ပြောပေမဲ့ဒီတိုက်ခိုက်မှုဟာနိုင်ငံတကာအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိမယ်လို့တော့မထင်ကြောင်းပြောပါရခင်ဗျာ။